ကချင်နဲ့ဆက်ဆက်နေတဲ့တရုတ်မြန်မာနယ်စပ်ဂိတ်ပေါင်း၄ခုထပ်မံတဲ့ကိုတရုတ်ကလုံခြုံရေးအကြောင်းပြပြီးပိတ်လိုက်တဲ့နောက်မြစ်ချီနားပါဝင်နယ်စပ်မြို့တချို့မှာကွန်ပျူတာတချို့ပြက်လက်သွားတယ်လို့ဒေသခံတွေကပြောပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကမန္တလေးကတရုတ်ကောင်စစ်ဝင်ရုံဖောက်ခွဲခံရပြီးတဲ့နောက်တရုတ်ကနယ်စပ်မှာရှိတဲ့သူ့နိုင်ငံသားတွေကိုလုံခြုံရေးဂီယူစိုက်ဖို့တတိပေးပြီးနယ်စပ်ဂိတ်တွေကိုလည်းအခုလိုပိတ်လိုက်တာပါ။ဒီအချိန်လေးရန်ကုန်ကပေးပို့လာတဲ့သတင်းကိုခြေခံပြီးကိုငင်းချန်ပြပြပေးပါအောင်ခင်ဗျာ။
မန္တလေးမြို့ကတရုတ်ကောင်စစ်ဝင်ရုံးရဲ့အဆောင်တစ်ခုအော်တိုဘာလ18ရက်မှာတိုက်ခိုက်ခံရပြီးတရုတ်ကကချင်းပြည်နယ်နယ်စပ်တကြောမှာရှိတဲ့နယ်စပ်ဂိတ်၄ခုထပ်မင်းဲကိုပိတ်လိုက်တဲ့အကြောင်းဒေသခံတွေက VOA ကိုပြောပါရယ်လက်ရှိမှာလိုင်ဇာလိုင်စင်ခရှန်မိုင်းဂျာယန်ကမ်ပိုက်တီပန်ဝါအပါဝင်နောက်ထပ်ဂိတ်တချို့ကိုတရုတ်ကပိတ်ထားတာဖြစ်ပါရယ်လူသုံးကုန်စားတောက်ကုန်နဲ့73စီတွေမြန်မာဘက်ကိုတင်သွင်းတာတွေကိုတရုတ်ကအဓိကပိတ်လိုက်တာလို့မြစ်ကြီးနားမြို့ကအရက်ဖက်ဘွဲတစ်ခုရဲ့တောင်ဝင်ကန်ကပြောပါတယ
်တရုတ်ကတော့ဘာလို့ဆိုတော့ရီချီနာကိုကြာတော့စက်တုံးစီတော့ဒီနေ့ကနေဆက်ပြီးတော့ဖြစ်လာတယ်တချို့ဆိုင်ပါပေါ့နော်ဒီရီချီနာအချိန်ကြီးတော့ကတော့သူကတော့တရက်ကိုဒီတင်နေကားတော့ဒီဒီအကလောရောဝင်နေတာစဉ်းစားတော့ကျွန်တော်နေသားဒီပိတ်ပြီဆိုတာခဏတစ်ချက်ပိတ်ပြီးတော့ရှင်ကြီးကြည့်ပြီးတော့ဘဝသူတကကြီးနေနိုင်လို့ခုခုလို့ပြောရလို့ရှိမှလားတော့သူရဲ့လူတွေကလူတွေကအားလုံးလည်းဒီလိုအားလုံးကိုချေနေစေ။သူလည်းကမာမေကိုအရင်ကလူတွေကအသွားလာရတော့အဆင်မပြေဘူး။ဘာလို့မျိုးတော့သူတို့ကလည်းတနေ့တော့စိတ်ကတော့စိတ်ပူတဲ့ဘောတော့ရှိတယ်
။ကချင်းပြည်နယ်နယ်စပ်မြို့တွေမှာဒေသခံတွေကတရုတ်ဘက်ကလာတဲ့စားတောက်ကုံတွေကိုအဓိကမိခိုနေရတာပါ။တရုတ်ကတော့သစ်ကြောက်စိမ့်မြေရှားတက်တုနဲ့တရှူးငပြောတွေကိုသူ့နိုင်ငံနဲ့တည်ယူဖို့ဒီနယ်စပ်ဂိတ်တွေကတချို့ကိုအသုံးပြုပါတယ်။အခုဂိတ်တွေကိုပိတ်တယ်ဆိုတာမှလည်းမြန်မာဘက်ကတင်သွင်းခွင့်ပိတ်လိုက်တာဖြစ်ပြီးတရုတ်နိုင်ငံထဲကိုတော့ကုန်တွေဝင်ခွင့်ပေးထားပါတယ်။အခုလိုနယ်စပ်ဂိတ်ပေါင်း၄ခုထပ်မင်းဲကိုတရုတ်ဘက်ကလုံခြုံရေးအကြောင်းပြပြီးပိတ်လိုက်တဲ့အခြေအနေပေါ်မြန်မာစစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူး။တရုတ်ကောင်စစ်ဝင်ရုံးမှဖြစ်ခဲ့တဲ့ပောက်ကွဲမှုကိစ္စအပါအဝင်တရုတ်တန်ရုံးရဲ့ထုတ်ပြန်ချက်တွေဟာတရုတ်နိုင်ငံဘက်ကရည်ရွယ်ချက်ရှိရှိနိုင်ငံရေးကစားမှုတစ်ခုသာဖြစ်နိုင်တယ်လို့ကချင်ဒေသခံတချို့ကသူတို့ရဲ့အမြင်ကို VOA ကိုအခုလိုပြောပါတယ်
။ဟာကြတော့အဓိကတော့ဒီလက်ရှိကစီမီတဲ့ဇက်ကွန်တွေကစစ်ကောင်စီလက်အောက်မှာရှိဘူးလေ။ကျင်းရဲလက်အောက်မှာရှိတယ်လေ။ဆိုတော့အဓိကကမြေရှားတို့ဟာတော့သူလားသူရှိပြီးသားကွာကိုတော်မူကိုပိတ်တာ။နိုင်ငံအဲ့ဒီနိုင်ငံဒီနိုင်ငံတို့ကသူတို့မပြီးသေးလို့အဲ့လိုပဲပြောတာ။ကိုယ်စပါတော့အပြုတ်ကဆုံးရလာလို့အဲဒါအခုသတိပုဂ္ဂလအမြင်နဲ့ဆိုရင်ကိုယ်ဒီစစ်ကောင်စီတပြုတ်ကပိုဒီကတော့မပေါ့အခုတော့အဲ့ပိုဒီကတဲ့လမ်းကြောင်းသွားနေရကြီးဒီလောက်ကကြီးရှိသွားမလို့ကတော့မဟုတ်ဘူးလေအခုရှော့ကစားနေလို့လောက်ကအခွက်ပဲသိရတယ်ကွာ
မြန်မာနိုင်ငံအခြေဆိုင်တရုတ်တန်ယုံကတော့မြန်မာနိုင်ငံထဲကစီမံကိန်းလုပ်ငန်းတွေမှာအလုပ်လုပ်နေတဲ့သူ့နိုင်ငံသားတွေကိုလုံခြုံရေးအတွက်ကြိုတင်ကာကွယ်ကြဖို့တတိပေးထားပါတယ်ရန်ကုန်မန္တလေးကဆက်မှုဇုံတွေကျင်းနီစီမံကိန်းလို့တရုတ်စီမံကိန်းတွေရှိတဲ့နေရာတွေမှာတော့ထူးထူးခြားခြားလုံခြုံရေးတိုးမြင့်တာတွေမတွေ့ရသေးဘူးလို့ဤဆက်သူတချို့ကပြောပါတယ်။တရုတ်မြန်မာနယ်စပ်မှာရှိတဲ့ကချင်အထူးဒေသတစ်မှာရှိတဲ့စစ်ကောင်စီရဲ့တပ်စခန်း10ခုထပ်မင်းဲကိုကချင်လွတ်မြောက်ရေးတပ်မတော် KIA ကမကြာသေးခင်ကသိမ်းပိုက်နိုင်ခဲ့ပါတယ်။အဲ့ဒီနောက်အခုအော်တိုဘာလ18ရက်နေ့မှာတော့တရုတ်အထူးကိုယ်စားလှယ်တိန်ရှူကျွန်းကယူနန်ပြည်နယ်ရင်ချမ်းမြို့မှာ KIA ခေါင်းဆောင်တချို့ကိုခေါ်ယူတွေ့ဆုံခဲ့ပါတယ်။KIA ရဲ့ထိုးစစ်တွေကိုလက်ရှိရောက်တဲ့နေရာမှာပဲရထားလိုက်ဖို့တရုတ်ကဖိအားပေးခဲ့တယ်ဆိုပြီးဒေတာတွင်သတင်းအများစုကဖော်ပြခဲ့ပါတယ်။တရုတ်နိုင်ငံကအာရှရေးရာအထူးကိုယ်စားလှယ်တင်ရှူကျွန်းက KIO ဒုဥက္ကဋ္ဌဗိုလ်ချုပ်ကြီးဂန်ရှောင်ကိုခေါ်ယူတွေ့ဆုံပြီးတရုတ်နယ်စပ်ဒေတာမှဆစ်စင်ရေးတွေမလုပ်ဖို့တည်ငြိမ်အေးချမ်းရေးကိုဦးစားပေးဖို့ထိန်းသိမ်းသိမ်းဆောင်ရွက်စေခြင်းကြောင်းတိုက်တွန်းပြောဆိုခဲ့တဲ့အကြောင်း KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကVOA ကိုအတည်ပြုပြောဆိုထားပါရယ်ခင်ဗျာ